နေစရာဤမြေကဘွားမှာခေါပလို့အတူကောက်ခေါ်ရဲရာသီဥတုပြောင်းလဲမှုတိုက်ဖြတ်ဖို့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံတွေအချိန်ချင်းကျင်းပလာပြီး COP 27 28ကြိမ်မြောက်ညီလာခံကိုအီဂျစ်နိုင်ငံမှာကျင်းပပြီးစီးသွားပြန်ပါပြီ။ညီလာခံကိုပေးပို့တဲ့ဗီဒီယိုမိကုံးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနေရာနာမှာရာသီဥတုပြောင်းလဲတဲ့လက္ခဏာပြနေတယ်။ချုပ်တချုပ်မီးလောင်နေတဲ့အစားမီးတောက်နေတဲ့ကဘာကိုကျွန်တော်တို့ရင်ဆိုင်နေရပါတယ်လို့ပြောပါတယ်။ရာသီဥတုပြဿနာကိုရှေ့ဆုံးကကြုံတွေ့ရင်ဆိုင်နေရသူတွေရဲ့အတန်ကိုကြားကိုကြားရပါမယ်လို့ပြောပါတယ်။ကျွန်တော်တို့ကဘာကအရေးပေါ်အခန်းမှာရှိနေပါသေးတယ်။ဖန်လို့ရင်တောင်းဝေးအကြီးကျယ်လျှော့ချဖို့ခုပဲလိုအပ်ပါတယ်။နောက်ဒါဟာကောက်ကဖြစ်ရှိနိုင်တဲ့ပြဿနာတစ်ခုမဟုတ်ခဲ့ပါဘူးလို့ပြောပါတယ်။ရာသီဥတုနဲ့ပတ်သက်တဲ့ရည်မှန်းချက်ကိုအကြီးကျယ်ခုံကျော်လွှားနိုင်အောင်လုပ်ဖို့ကဘာကြီးကလိုအပ်နေတုန်းပဲဖြစ်ပြီးပြန်လည်ပြည့်ဖြိုးစွရင်ကဏ္ဍမှာအလုံးအရင်းနဲ့မြုပ်လံတဲ့နီးနဲ့ရုပ်ကျွင်းလောင်စားကိုတန်တန်ဆွဲသုံးနေတာအဆုံးသတ်ဖို့အတွေ့အကြုံမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။သူထောက်ပြတဲ့ရုပ်ကျွင်းလောင်စားတွေသုံးနေတာနဲ့ပတ်သက်လို့ COP 27ကျင်းပနေချိန်မှာပဲရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးလှုပ်ရှားသူတွေနဲ့စပိန်နိုင်ငံကဖရူတိုဗီဂျီတိုအဖွဲ့ဟာစပိန်နိုင်ငံဘာစီလိုနာမြို့တော်မှာရှိတဲ့အီဂျစ်ပြတိုက်ကရှေးဟောင်းပစ္စည်းတွေကိုသွေးနဲ့ရေနံကိုကုစားပြုတဲ့အနီရောင်နဲ့အမဲရောင်ရေတွေလိုက်ဖြန်းပြီး COP 27ကိုဆန္ဒပြကြပါတယ်။အရေတွေကို Coca-Cola ဘူးတွေနဲ့ထည့်လိုက်ဖြန်းတာဖြစ်ပြီးကမ္ဘာမှာပလတ်စစ်အငြင်းညမ်းဆုံးဖြစ်အောင်လုပ်နေတဲ့ Coca-Cola ကုမ္ပဏီက COP 27ထိပ်သီးညီလာခံကျင်းပရေးမှာအဓိကကမ္ဘာကထလုပ်တာကိုထောက်ပြကန့်ကွက်ကြပါတယ်။ရာသီဥတုပြတ်နေတာခုအရေးယူဆောင်ရွက်ဖို့လိုတယ်။နိုင်ငံရေးသမားတွေကဒီရာသီဥတုအရေးပေါ်အခြေအနေကနေကဲတင်မှာမဟုတ်ဘူးလို့ရာသီဥတုရေးရာလှုပ်ရှားသူတယောက်ကပြောပါတယ်။ရာသီဥတုကအပြောင်းလဲအလွန်များပြီးခေတ်စနစ်ကမကမဖြစ်ရုံမကလူတွေရဲ့ပုံမှန်ဘဝလှုပ်ရှားခြင်းနဲ့လှုပ်ရှားလို့မရတော့ပဲအကန့်အသတ်ဖြစ်စေဖို့တွန်းပို့နေပြီလို့သိပ္ပံပညာရပ်ဆိုင်ရာအထောက်အထားတွေကတိတိပပထောက်ပြတာမို့ COP 27ဟာအရေးပါတဲ့ညီလာခံဖြစ်ပါလေ။ဒါပေမဲ့အရေးတကြီးဖြေရှင်းရမယ့်ကမ္ဘာပြဿနာကမပြေလည်နိုင်တာမို့ COP 27ညီလာခံကအပြောမဟုတ်လက်တွေ့ပြဖို့ဆန္ဒပြကြတဲ့အထက်15နှစ်သမီးကလေးကတကိုယ်တော်ဆန္ဒပြပြီးကမ္ဘာကိုလှုံ့နှိုးလိုက်တဲ့ခု19နှစ်သမီးဆွေဒင်သူလေး Greta Thunberg လည်းပါပါတယ
်။ My name is Greta.We need much more ambitious
ကျွန်မနာမည်ကဂရီတာပါဒီပံပညာနဲ့အညီကမ္ဘာတရားမျှတရေးနဲ့အညီဖလွင်တောင်းဝေထုတ်လွှင့်တဲ့ရည်မှန်းချက်တိထက်မကထားရှိဖို့လိုပါတယ်လို့သူကပြောပါတယ်
Now what do we want
climate justice
when do we want it
now
COP 27ထိပ်သီးညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်နိုဝင်ဘာ17ရက်ကမိဂွန်ပြောချိန်မှာလဲပဝင်းကျင်ညဉ့်ညမ်းမှုတက်ပါတဲ့လောင်စာသုံးဖို့ပဝင်းကျင်တာယာရင်လှုပ်ဆော်လှုပ်ရှားသူတွေကဆန္ဒပြကြပါတယ် WWF ကဘာလူဆိုင်ရာသဘာဝပဝင်းကျင်ရံမွေမွေအဖွဲ့ဆိုတာသဘာဝလူသားနဲ့ရာသီဥတုချိတ်ဆက်နေတဲ့တဟဒါတာပြည့်ပြင်းနေတာကိုဖြစ်ရှင်းမှုကြိုးမန်းနေတဲ့အဖွဲ့မှုရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဟာသူ့မိဖက်လုပ်ငန်းဖြစ်ပါတယ်။ဒါပေမဲ့ COP 27နဲ့ဆက်လင်းပြီးဂရိကဝက်တွေကနေအလို့ပြောင်းလုပ်ဖို့အချိန်တန်ပြီလို့ထောက်ပြပါတယ်။အရင်ကပေးထားတဲ့ဂရိတွေကို COP 27တက်ရောက်တဲ့အစိုးရတွေကဆောင်ရွက်ရမယ်လို့တိုက်တွန်းပါတယ်။ကမ္ဘာမြေကြီးကိုပုံနှွေးစေတဲ့ဘလုံအိမ်အနစ်တင်ဓာတ်ငွေလျှော့ချဖို့ကမ္ဘာရပ်ရပ်မှာအလီလီအခါကပြောနေပေမဲ့ကျောင်းမလစွာကဘာမှဖန်လို့ရင်အနှစ်တင်တမွေတွေထုတ်လင့်မပြတ်ရှိနေပါတယ်။မြမအင်းကြီးချင်းတရုတ်နိုင်ငံဟာကဘာမှဖန်လို့ရင်တမွေအများဆုံးထုတ်လုပ်ပြီးနောက်အင်းကြီးချင်းဖြစ်တဲ့အိန္ဒိယကတတိယလိုက်တဲ့အတွက်မြမနိုင်ငံဟာကဘာမှကာဗွန်တွေအများဆုံးထုတ်နေတဲ့နှစ်နိုင်ငံကြားညံ့နေပါတယ်။ COP 27ကျင်းပခြင်းဟာမြမနိုင်ငံမှာဆက်အာဏာသိမ်းထားခြင်းရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်နွှဲခြင်းနိုင်ငံတကာမှာမွေကြေးဖုံးပွားခြင်းလောင်စာနဲ့စာနာရိတ်ကမလောက်ငါချိန်တွေနဲ့တိုက်ဆိုင်နေပါတယ်။ပါကစ္စတန်နိုင်ငံမှာထူထူခဲခဲရေလွှမ်းမှုလို့လူရာနဲ့ချီသေဆုံးရပြီးသားနဲ့ချီရေပေးလို့ရပြေးရပါတယ်။တရုတ်နိုင်ငံနဲ့အာဖရိကဥကြိုဒေသမှာမိုးအကြီးကျယ်ခေါင်ပြီးဥရောပမှာအပူလိုင်းရက်ရုံမက2-900အတွင်းအဆိုးဝါးဆုံးမုခောက်ပါတယ်။ဒါကြောင့်လဲဖန်လုံအိမ်ဓာတ်ငွေရှော့ချရမယ့်အတိုင်းတာအတိုင်းမြန်မြန်ဆန်ဆန်ရှော့မချနိုင်ရင်လာမယ့်2-900မှာရာသီဥတုကြောင့်အမေရိကန်ဒေါ်လာ188 trillion ကုန်ကျလိမ့်မယ်လို့ကမ္ဘာပံကပြောပါတယ်။ဒ ဒါထက်ပိုအရေးကြီးတာကအေးယူဆောင်ရွက်ဖို့အချိန်ဆွဲနေရင်ကမ္ဘာတဝန်လူသက်တွေနဲ့နေမှုထိုင်မှုဘဝတွေပျက်စီးနိုင်တဲ့သဘောတည်ရောက်နိုင်တယ်လို့သတိပေးပါတယ်ရှင်။